ဒီနှစ်ကုန်မှာတာဝန်ကနေနားယူရမယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကသူ့ရဲ့နောက်ဆုံးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဆီးရီးယားနိုင်ငံအလက်ပိုမြို့ကိုငရဲခန်းတစ်ခုအဖြစ်ရည်ညွှန်းပြောဆိုသွားခဲ့ပါတယ်။ဆီးရီးယားစစ်ပွဲအပါအဝင်ကမ္ဘာကြီးမှာဖြစ်ရှင်းရမယ့်ပြဿနာတွေကြန့်ရှိနေသေးတာကိုမစ္စတာဘန်ကီမွန်ကထောက်ပြပြောကြားသွားခဲ့တာဖြစ်ပါတယ်။ဆီးရီးယားလူထုအတွက်အားလုံးကတာဝန်ပြက်ကွက်ခဲ့ကြသလိုအားလုံးတွေ့မြင်နေရတဲ့စိတ်မချမ်းမြေ့စရာရာဇဝတ်မှုတွေအတွက်စာနာမှုတရားမျှတမှုနဲ့တာဝန်ခံမှုတွေရှိမှသာငြိမ်းချမ်းရရှိနိုင်မှာဖြစ်ကြောင်းကိုလည်းမစ္စတာဘန်ကပြောဆိုခဲ့ပါတယ်။တောက်ကြနေအစောပိုင်းမှာတော့ဆီးရီးယားဆိုရကအလက်ပိုမြို့အရှေ့ပိုင်းကနေအရက်သားတွေဘေးကင်းရာရွှေ့ပြောင်းပေးနေတဲ့အစီအစဉ်ကိုရပ်ဆိုင်းလိုက်တဲ့အတွက်အဝိုင်းခံထားရတဲ့မြို့တွင်းမှာလူပေါင်းထောင်နဲ့ချီပြီးတော့ပိတ်မိနေခဲ့ပါတယ်။တပုံတွေဘက်ကတော့လက်ရှိသူတို့ထိန်းချုပ်ထားတဲ့ရွာနှစ်ရွာကနေအရက်သားတွေကိုဘေးလွတ်ရာပြောင်းရွှေ့ရာမှာသူတို့အပေါ်ဖိအားပေးဖို့အတွက်အစိုးရကဒီစီဇန်ကိုရပ်ဆိုင်းခဲ့တာဖြစ်တယ်လို့ဆွဆွဲခဲ့ပါတယ်။အစိုးရဘက်ကတော့ကယ်ဆယ်ရေးရင်နှီးတစ်ခုကိုတပုံတွေဘက်ကပြစ်ခတ်ခဲ့တာကြောင့်အစီအစဉ်ကိုရပ်ဆိုင်းရတာလို့တုံ့ပြန်ခဲ့ပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကဆီးရီးယားအစိုးရအနေနဲ့ဘေးလွတ်ရာပြောင်းရွှေ့ရတဲ့အစီအစဉ်ကိုဆက်ပြီးခွင့်ပြုဖို့အတွက်တောင်းဆိုခဲ့ပါတယ်။ဘေးကင်းရာနေရာကိုပြောင်းရွှေ့ရတဲ့အစီအစဉ်ပြန်ဆနိုင်အောင်တက်ဆိုင်သူအားလုံးကလိုအပ်သလိုဆောင်ရွက်ကြဖို့လည်းကုလသမဂ္ဂကတောင်းဆိုကြောင်းမစ္စတာဘန်ကပြောဆိုပါတယ်။သူ့ရဲ့နောက်ဆုံးနှုတ်ဆက်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတောင်ဆူရန်နိုင်ငံကဖြစ်ပွားနေတဲ့ပြည်ပခါအနောက်ဖက်ကမ်းမြောင်မှာဣသရေလအခြေချမှုတွေနဲ့ရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်လက်မှတ်ရေးထိုးမှုအပါအဝင်အကြောင်းအရာမျိုးစုံကိုပြောကြားခဲ့ပါတယ်။